ဆရာနာသိမ့်ပြီးနောက်ပိုင်းပိပကတ်ဒီနဲ့ဆန္ဒမှုဆိုင်ရာအချက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနကပေါ်ထူးနေမှာသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံကိုငြင်းငြင်းချင်းချင်းနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်နိုင်ငံတကာအသံဝင်ကထိထိရရပူးပေါင်းဆောင်ရွက်နိုင်မှုဥရောပသမ္မဂ EU ၊ Britain ၊ပြင်သစ်၊ Germany ၊ Canada ၊ Australia ၊ New Zealand နိုင်ငံကတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံရေးဝန်ကြီးဌာနအတိုင်ပင်ခံအရာရှိ Direct Show လေးတို့ဒီသတင်းပတ်ထဲဆွေးနွေးကြတာပါ။မြန်မာဆရာနာဝင်နေရဲ့အကျန့်ဖက်လောရက်တွေနဲ့လူသားချင်းစာနာမှုအခြေအနေတွေဆိုးဝါးလာနေတဲ့အပေါ်စိုးရိမ်တဲ့သဘောထားကိုလည်းဆွေးနွေးမှုအတွင်းအတိုင်ပင်ခံအရာရှိကပြောကြားတဲ့အကြောင်းနိုင်ငံရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အကျန့်ဖက်မှုတွေကိုရပ်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့လူသားချင်းစာနာမှုလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်ခွင့်ရှိဖို့လူ့ခွင့်ရေးချိုးဖောက်မှုပြဿနာတွေကိုဖြေရှင်းမှုနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့လည်းအလေးထားပြောဆိုခဲ့တာပါ။မြန်မာဆရာနာဝင်နေအနေနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့နဲ့အာဆီယံ2ကိုယ်စားလှယ်မြန်မာနိုင်ငံကသက်ဆိုင်သူအားလုံးနဲ့တွေ့ဆုံဝင်ပြုဖို့အရေးကြီးတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအတိုင်ပင်ခံအရာရှိကဆွေးနွေးပွဲအတွင်းမှာပြောဆိုသွားပါတယ်။